ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာ၊ကမ္ဘောဒီးယား၊လာအိုစတဲ့အိမ်နီးချင်းနိုင်ငံတွေကရွှေပြောင်းအလို့သမားတွေဧပြီလ၁ရက်နေ့ကနေမေလ15ဧပြီလ၁ရက်နေ့ကနေမေလ15နေ့အကြားကြံကာလအတွင်းကိုသက်ဆိုင်ရာနိုင်ငံအသီးသီးကိုပြန်ကြတဲ့အခါထိုင်းနိုင်ငံကိုပြန်ဝင်ခွင့်ဗီဇာတုံး re-entry permit ထူစရာမလိုဘူးလို့အလို့သမားဝန်ကြီးဌာနကမနေ့က March 17ရက်နေ့မှာကြေညာပါတယ်။ထိုင်းနိုင်ငံကမြန်မာနိုင်ငံဤလူတကြံနဲ့နှစ်သက်ကူရေကစားပွဲဆုံးခံကိုပြီးခဲ့တဲ့ဧပြီလ13ရက်နေ့ကနေ15ရက်နေ့အထိကျင်းပလို့ရှိပါတယ်။ကြံပွဲတော်ကာလအတွင်းရှေ့ပြောင်းအလို့သမားတွေခီးသွားလာရေးအဆင်ပြေအောင်ကုန်ကြစရိတ်သက်သာစေလိုတဲ့ရည်ရွယ်ချက်နဲ့အခုလို re-entry permit ကိုကင်းလွတ်ခွင့်ပြုတာလို့အလို့သမားဤဝင်ကြီးဌာနဝင်ကြီးဖပစ်ရစ်ချ်ပီကန်ကပြောဆိုပါတယ်ရှေ့ပြောင်းအလို့သမားတွေကထိုင်းနိုင်ငံစီးပွားရေးအတွက်အရေးပါကြောင်းနဲ့အခုလို့ကင်းလွတ်ခွင့်ပြုလိုက်တဲ့အတွက်အလို့သမားတွေစိတ်ချမ်းသာနဲ့လုပ်ငန်းခွင်ကိုပြန်လည်ဝင်လာခွင့်ရှိမှဖြစ်တဲ့အကြောင်းကိုလည်းဝင်ကြီးကပြောဆိုခဲ့ပါတယ်